ထိုင်းနိုင်ငံမှာလွန်ခဲ့တဲ့၈နှစ်ကလေးကဖမ်းဆီးထိန်းသိမ်းခံထားတဲ့ဝီကာ90တဲကနေဘသူကိုမှတရုတ်ကိုပြန်မပို့ဖို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတောင်းဆိုနေကြပါတယ်။2015ခုနှစ်တုန်းကထိုင်းဆွေရကဝီကာတရားကိုတရုတ်ကိုအတ္တမပြန်ပို့ခဲ့တာမျိုးထပ်ပြီးဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ထိုင်းနိုင်ငံတဝန်းကလွင့်မှုကြီးချက်ရေးထိန်းသိမ်းရေးစခန်းတွေမှာဝီကာ90ချော့ကိုအစိုးရကထိန်းသိမ်းထားတယ်လို့ယူဆထားကြပြီးဒီထဲကအများစုကတော့2014ခုနှစ်လောက်ကစပြီးထိန်းသိမ်းခံထားတာဖြစ်ပါတယ်။တရုတ်ရဲ့အနောက်မြောက်ပိုင်းရှင်ကျန်းဒေသတွင်းကအများစုမွတ်စလင်တွေဖြစ်ကြတဲ့လူနည်းစုဝီကာတွေအပေါ်မှာတရုတ်အစိုးရရဲ့ပြုမှုဆောင်ရွက်မှုကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်နဲ့တခြားသောနိုင်ငံတွေကဆွဆွဲထားပြီးဘေးလူရာထွက်ပြေးရတဲ့ဝီကာတွေကိုအတင်းအကျပ်ပြန်မပို့ရေးနိုင်ငံတွေကလည်းတိုက်တွန်းထားတာဖြစ်ပါတယ်။တရုတ်အစိုးရကတော့ဖိနှိပ်ချုပ်ချယ်တာမဟုတ်ဘူးလို့ညှင်းဆိုထားပါတယ်။ထိုင်းနိုင်ငံမှာဖမ်းခံထားတဲ့ဝီကာတွေကိုအတင်းအကျပ်ပြန်မပို့ရေးကူညီပေးဖို့အတွက်ထိုင်းအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီထံပန်ကြားချက်ကို People's Empowerment Foundation ကဦးဆောင်တဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တရားစင်ကျော်ကဇွန်လ15ရက်မှာပေးပို့ထားတာဖြစ်ပါတယ်ရှင်။